ဒုတိယအကြိမ်မြောက်နေပြည်တော်အပါအဝင်ရှမ်းပြည်နယ်အတွင်းကပါတီခေါင်းဆောင်တွေနဲ့ဒေသခံပြည်သူတွေထံသွားရောက်ခဲ့တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရောစစ်ဟာဒီကနေ့နေ့လယ်ပိုင်းကထိုင်းမြန်မာနယ်စပ်တနင်္လာမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်နေပြည်တော်ကိုတောင်းရောက်ခဲ့တဲ့အဓိကရည်ရွယ်ချက်ကတော့အမျိုးသားပြည်နယ်တင်းမြန်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကတိခံဝန်ချက်လက်မှတ်ထိုးဖို့နဲ့အပြည့်အခက်ရပ်ဆဲထားပြီးနောက်နိုင်ငံရေးဆွေးနွေးပွဲကိုထပ်ဆင့်သွားနိုင်ဖို့တောင်းရောက်ဆွေးနွေးညှိနှိုင်းခဲ့တာဖြစ်ပြီးတချိန်တည်းမှာပဲနိုင်ငံတော်ညစာစာပွဲတက်ရင်အပြည့်အလားယုံကြည်မှုတည်ဆောက်နိုင်ဖို့တွားခဲ့တဲ့ခရီးစဉ်ဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးရော့စစ်ကပြောဆိုပါတယ်။ဒုဗိုလ်ချုပ်ကြီးရော့စစ်ကချမ်းသာသာဖြင့်ပြောဆိုထားပြီးမှဘုံမှုဆိုင်မင်းကအခုလိုဘာသာပြန်ပေးထားပါတယ်
။ဟောက်ကွာကမ်းနိုင်တဲ့ဒီလေဝါပွန်တာခေါင်စီကိုခွင့်ချင်တိုင်းနဲ့
ကျွန်တော်တို့ RCSS ဖွဲ့စည်းနေတဲ့ဒီခီးစဉ်ကတော့ကျွန်တော်တို့အတွက်လက္ခဏာကောင်းတစ်ခုဖြစ်ပါတယ်။ဘာကြောင့်လို့ဆိုတော့ကျွန်တော်အပြစ်ခတ်ရက်ဆဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲသွားဖို့ဆိုပြီးတော့အစီအစဉ်ရှိတယ်။ဒါပေမဲ့ဒီအရာတိုင်ငံ့နဲ့သွားလို့မရသေးဘူး။အခုချိန်မှာတော့ကျွန်တော်အဖွဲ့စည်းနေတဲ့လက်မှတ်သွားရေးထိုးတယ်။ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုသွားဖို့အတွက်တမိုင်းစာမျက်နှာတစ်ခုကိုဖွင့်လှစ်လိုက်တယ်လို့ကျွန်တော်အနေနဲ့ဒီလိုပဲသတ်မှတ်ပါတယ်။
ဒီခီးစဉ်မှာရှမ်းပြည်နယ်ဝန်ကြီးချုပ်ပါဝင်ပုံမျိုးသားဖွဲ့ချုပ်ကခေါင်းဆောင်တွေရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကခေါင်းဆောင်တွေနဲ့ဒေသခံပြည်သူတွေကိုတွေ့ဆုံခွင့်ရခဲ့ပြီးရှမ်းပြည်နယ်အတွင်းကအခြေအနေတွေကိုသိခွင့်ရခဲ့တယ်လို့လည်းဆိုပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများစုပါဝင်ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေပြီးတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးလက်မှတ်ထိုးနိုင်ဖို့အတွက်ခိုင်မာတဲ့ဂတိကဝတ်တွေပါဝင်တဲ့အချက်တွေပြည့်စုံမှ NCA ကိုလက်မှတ်ထိုးဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာ RCSS အဖွဲ့အနေနဲ့ပြည်ထောင်စုနေကလက်မှတ်ထိုးခဲ့တာလို့သူကဆက်ပြောပါတယ်။ဒုဗိုလ်ချုပ်ကြီးရော့စစ်ကရှမ်းမသာဖြင့်ပြောဆိုထားပြီးမှဘုံမှုဆိုင်မင်းကအခုလိုဘာသာပြန်ပေးထားပါတယ်
။ခေါဝနေဟမ်ဟောက်ကကြီးရောတိုင်လုံးလိုက်မေဥပိုကန်မင်းနဲ့လုံကရောလုံကလိုက်အဲဟောင်းနေမြည်ပြန်ကြည့်နေ
ကျွန်တော်တို့အနေနဲ့အဲ့ဒါ UMSC နဲ့ကွဲလွဲနေတာအဲ့ဒါအဲ့ဒီချက်ပေါ့နော်ကျွန်တော်တို့ကတော့အပြစ်ခတ်ရက်ဆဲထားပြီးပြီနိုင်ငံရေးဆွေးနွေးပွဲတားဖို့အတွက်ဆိုဒီလက်မှတ်ရေးထိုးတဲ့ဟာတော့ကျွန်တော်တို့ကတော့လက်မှတ်မရေးထိုးလဲရတယ်ရေးထိုးလဲရတယ်ဒါပေမဲ့ UNFC နဲ့ကျွန်တော်တို့နဲ့ကွဲလွဲတဲ့အချက်ကဘယ်လိုလဲဆိုတော့သူတို့ကအခန်းကြော်သွားတယ်သူတို့ NCA မှာလုပ်နေတဲ့ဟာတွေတို့ဘာလို့ကလည်းနိုင်ငံရေးမူပေါင်းတွေအတင်းကိုဆွဲထည့်နေတယ်အဲ့ဒါဒုတိယအချက်လာမယ့်ကိစ္စတွေဒါကြောင့်မလို့သူတို့အချိန်နဲ့ကြန့်ကြာနေတာအချင်းဖြစ်ပါတယ်
ဒါကြောင့် NCA တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကိုလက်မှတ်ထိုးစရာမလိုပဲလောလောဆယ်ပထမဆုံးဘယ်လိုလုပ်ငန်းစဉ်တွေဆောင်ရွက်သွားမလဲဆိုတော့လုပ်ငန်းစဉ်တွေကိုသာရေးဆွဲရမှာဖြစ်ပြီးဒုတိယအကြိမ်ကျမှနိုင်ငံရေးမူပေါင်းတွေကိုရေးဆွဲဖို့လိုတာဖြစ်တယ်လို့လည်းဆက်ပြောပါရယ်ရှမ်းပြည်နယ်ပါဝင်မြန်မာနိုင်ငံတနင်္ဂနွေလုံးငြိမ်းချမ်းရေးအတွက်ဆောင်ရွက်ကြမယ်ဆိုရင်လည်းအဓိကအချက်၃ချက်ဟာအရေးကြီးတယ်လို့လည်းဒုဗိုလ်ချုပ်ကြီးရော့စစ်ကထောက်ပြပြောဆိုသွားပါသေးတယ်ဘုံမှုဆိုင်မင်းကမြန်မာလိုဘာသာပြန်ပေးထားပါရယ
်မိချာမျိုးနဲ့နှမျိုးနဲ့ကိုဖိုင်ဖိုင်လို့ခေါ်ပါကန်မင်း
ကျွန်တော်တို့သုံးချက်ရှိတယ်လို့ကျွန်တော်မြင်ပါတယ်။တစ်ချက်ကတော့အဖက်ဖက်ကပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကိုလှုပ်ဆောင်ဖို့လိုတယ်။တစ်ဖက်ကိုခြံထားတဲ့ပုံစံမျိုးမဟုတ်တဲ့အဖက်ဖက်ကပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲရှိရမယ်။နှစ်ချက်ကတော့အစိုးရသဘောထားကြီးမှုရှိရမယ်။အကြောင်းလဲဆိုတော့သူတို့ပြောထားတဲ့ပြည်ထောင်ဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်မယ်ဆိုတဲ့အတိုင်းတကယ်လက်တွေ့ချက်ကြပါနော်သဘောထားကြီးကြီးနဲ့လှုပ်ဆောင်ပေးရမယ်။သုံးချက်ကတော့2008အခြေခံဥပဒေကိုလွတ်တော်ထဲမှာပဲပြင်ဖို့ကြည့်ပဲမပြောပါနဲ့ပြင်ပအနေနဲ့2008ဥပဒေကိုပြင်ဆင်ခွင့်ရှိအောင်အခွင့်အရေးပေးဖို့လိုပါတယ
်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုမပြင်ဆင်မှုဆိုရင်လည်းတိုင်းရင်းသားတွေတောင်းဆိုနေတဲ့နိုင်ငံရေးဆွေးနွေးပွဲဟာလည်းဆွေးနွေးနိုင်မှာမဟုတ်သလိုဆွေးနွေးပြခဲ့ရင်လည်းဆွေးနွေးပွဲရဲ့ရလဒ်ဟာအမှတ်ကန်ချက်ရှိတဲ့ရလဒ်တွေဖြစ်လာမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်ခင်ဗျာ